င်္ဂလာညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ9ရက်ဗိုလ်တော်နေ့ညနေခင်း VOA စီစဉ်တွေကိုမေကင်ပြောင်းဆွေးမျိုးတော်ဝါရှိတန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25တို့ကနေတရရထုံးလွှင့်ပေးနေပါတယ်။ဒီမှာအတန်းစမှာဒီနေ့နေခင်းတွေ့စီစဉ်တွေကိုတာဝန်ယူတည်ဆက်ပေးတော့မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်ဒီနေ့တွေမှာတော့အမေရိကန်လူဝင်မှုကြီးကြပ်ရေးအစီအစဉ်တွေကိုတင်ချက်ဖို့လွှတ်တော်မှာသဘောတူညီချက်မရနိုင်ခဲ့ရင်အစိုးရလုပ်ငန်းတွေနောက်တစ်ကြိမ်ရပ်ဆိုင်းတာကိုကြိုဆိုကြောင်းသမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံကသံတမန်တွေရခိုင်ပြည်နယ်မြောက်ပိုင်းကိုဒီကနေ့ပဲတွားရောက်ကြည့်ရှုကြပါတယ်။ဒီလိုထိတ်ကန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြီးညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်တွေနားဆင်ကြရမယ်ဒီမှာအမေရိကန်ကွန်ဂရက်လွှတ်တော်မှာအစိုးရအသုံးစရိတ်ချပေးရေးကိစ္စနဲ့ပတ်သက်ပြီးတော့
I'd love to see a shutdown if we don't get this stuff taken care of.
ဒီမှာထွန်းမှာခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါပြင်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆတ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဆွစ်ဇာလန်သမ္မတသွားရောက်တဲ့အကြောင်းနဲ့ကချင်ပြည်နယ်ဘက်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့ကဖမ်းဆီးထားတဲ့လူစုတိုင်းရင်းသားတွေကိုပြန်လွတ်ပေးဖို့လူစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီတွေကနေတောင်းဆိုထားတဲ့တဲ့ဆရာတွေကိုဒီကနေ့မှနာဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတဲ့အောင်တဲ့တွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ကကြီးညာပေးတော့ပါမယ်ရှင်။
အမေရိကန်ပြည်သူ့ရဲ့လူဝင်မှုကြီးကြပ်ရေးစီစဉ်တွေကိုတင်းကျပ်ဖို့ဥပဒေပြုအမတ်တွေသဘောတူညီချက်မရနိုင်မှုဆိုရင်အစိုးရရဲ့လုပ်ငန်းတွေနောက်တစ်ကြိမ်ရပ်ဆိုင်မယ့်အရေးကိုကြိုဆိုမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေရဲ့အားနည်းချက်တွေကိုမပြင်းစင်နိုင်ရင်နိုင်ငံတွင်းကိုလူသတ်မဲ့သူတွေဝင်ရောက်ခွင့်ပြုရရောက်တာကြောင့်မပြင်းစင်နိုင်မဲ့အတူတူအစိုးရလုပ်ငန်းတွေရပ်ထားတာကမှကောင်းသေးတယ်လို့ MS13 လို့လူသိများတဲ့စပိန်စကားပြောရာဇဝတ်ကမ်းရဲ့အချက်ပဲလို့ရတဲ့နေပတ်သက်လို့လွန်ကျွေးတပ်ဖွဲ့ဝင်တွေအင်ဂျီရောမှာမနေ့တုန်းကဆွေးနွေးချိန်မှာသမ္မတကပြောဆိုလိုက်ကြပါယာယီဖန်နိုင်အသုံးစရိတ်ဥပဒေချမ်းတစ်ခုကိုအလုပ်တော်မှာမနေ့ညပိုင်းကအတည်ပြုခဲ့ပြီးယေရှိဖန်နိုင်အသုံးစရိတ်အတွက်ဥပဒေမူချမ်းကိုထပ်လွှတ်တော်မှာပြင်ဆင်နေချိန်မှာပဲသမ္မတထွန်းကမှတ်ချက်ပေးခဲ့တာလည်းဖြစ်ပါတယ်။အစိုးရလုပ်ငန်းတွေအတွက်လက်ရှိဖန်နိုင်အသုံးစရိတ်ဥပဒေကတော့ကြာသပတ်နေ့ညသကောင်းချိန်မှာပဲတက်တန်းကုန်ဆုံးတော့မှာပါ။လူမှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်ပြီးသဘောတူညီမှုတွေမရနိုင်တဲ့အတွက်2013ခုနှစ်ကစလို့ပထမဆုံးအချိန်ဖြစ်ပြီးခဲ့တဲ့လလယ်ပိုင်းမှာပဲအစိုးရရဲ့လုပ်ငန်းတစ်စိတ်တစ်ပိုင်းကိုတုံ့ပြန်ချရပ်ဆိုင်ခဲ့ရပါတယ်။အင်ဂျီရောပြောခွင့်ရသူဆာရာဟက်ဘီဆန်ဒါစ်ကတော့သမ္မတအစိုးရလုပ်ငန်းတွေရပ်ဆိုင်ဖို့တိုက်တွန်းနေတာမျိုးမဟုတ်ပဲအတက်ကန်ဒီမိုကရက်ခွက်တွေကသာကိုယ့်အလုပ်ကိုမလုပ်ကြတာဖြစ်တဲ့အကြောင်းသမ္မတကမှတ်ချက်ပေးပြောဆိုပြီးနိုင်ငံပိုင်အချက်မှပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့တာပါသမ္မတအနေနဲ့ရရှိဖန်တိုင်းအစီအစဉ်ချက်ကိုလိုလားနေတယ်လို့လူမှုကြီးကြပ်ရေးမှာပြုရင်ပြောင်းလဲဖို့နဲ့ဒီမိုကရက်တွေစိတ်ဆက်ညီနိုင်မှုတွေမှာပါဝင်လာစေချင်လို့ကြောင်းလဲပြောဆိုခဲ့ပါတယ်ဒီနောက်မှာတော့လူမှုကြီးကြပ်ရေးအစီအစဉ်နဲ့ပတ်သက်လို့လွှတ်တော်ကိုယ်စားလှယ်ဆွေးနွေးညီနိုင်မှုအချင်းပိုရဖို့နဲ့အစိုးရရဲ့လုပ်ငန်းတွေဆက်လက်လက်ပတ်သွားနိုင်အောင်မလ23ရက်နေ့ထိတက်တန်းတိုးမဲ့ယာယီ30ဥပဒေတရက်ကိုထောက်ခံကြောင်းလဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတအင်ဂျီဒေါ်ရဲ့မဟာဗျူဟာဆိုင်ရာအကြံပေးအရာရှိချုပ်ဟောင်းSteve Bannon ကို2016ခုနှစ်အမေရိကန်ရွေးကောက်ပွဲမှာရုရှားတို့ရဲ့ဂျာဝင်နှောက်ယှက်မှုအပေါ်စုံစမ်းနေတဲ့အောက်လွတ်တော်စုံစမ်းရေးကော်မတီရှေ့မှောက်လာရောက်ဖြေကြားဖို့တပတ်အချိန်ပေးလိုက်ပါပြီ။အောက်လွတ်တော်စုံစမ်းရေးကော်မတီက Mr. Bannon ကိုမနေ့အင်္ဂါနေ့မှာလာရောက်ဖို့ဆင့်ခေါ်ခဲ့ပေမဲ့သူကရောက်မလာခဲ့ပါဘူး။အခုလိုရုံးကဆင့်ခေါ်တာကိုလာရောက်ဖို့ပြတ်ကွက်ခွဲတဲ့အတွက် Mr. Bannon ဟာလွတ်တော်ကိုမထီမဲ့မြင်ပြုမှုနဲ့တရားရင်ဆိုင်ရနိုင်ပါတယ်။ဒါပေမဲ့ဒီလိုလာရောက်ဖြေကြားဖို့ပြက်ကွက်မှုအပေါ်လွှတ်တော်ဘက်ကဘလို့အရေးယူတာမျိုးလုပ်မလဲဆိုတာကိုတော့အခုအထိအသေးစိတ်မသိရသေးပါဘူးပြီးခဲ့တဲ့လလွှတ်တော်ကော်မတီရှေ့မှာပထမဆုံးလာရောက်ခဲ့စဉ်တုန်းကလည်းလွှတ်တော်ရဲ့မေးမြန်းချက်တွေကိုမစ္စတာဘန်နွန်ကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်အင်ဂျီတော်တာဝန်ရှိသူတွေကမစ္စတာဘန်နွန်ကိုမေးခွန်းတွေမဖြေဖို့ညွှန်ကြားထားတာဖြစ်နိုင်တယ်လို့လွှတ်တော်အမတ်တချို့ကပြောဆိုနေပါတယ်မစ္စတာဘန်နွန်အနေနဲ့လွှတ်တော်ရဲ့ဆွတ်ခွာချက်ကိုညှင်းဆန်ပြီးမေးခွန်းအလုံးဖြေကြားခြင်းမပြုဘဲဆက်ပြီးနှုတ်ဆက်နေမယ်ဆိုရင်သူ့ဘော်လွှတ်တော်ကော်မတီဘက်ကဖိအားပေးပြီးလှုပ်ဆောင်သွားဖို့ရှိတယ်လို့စုံစမ်းရေးအဖွဲ့တွေကထိတ်တန့်ဒီမိုကရက်အောက်လွှတ်တော်မှအဲဒမ်ရှရစ်ကထုတ်ပြောလိုက်ပါတယ
်။မြောက်ကိုရီးယားဘော်အမေရိကန်ပြည်ထောင်စုကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုမကြခင်ကြီးညာမှာဖြစ်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပက်ထရိုက်မစ်ဆိုင်းတုံးအစီအစဉ်တွေကိုအပြီးတိုင်ဆွန့်လွတ်တဲ့အထိအမေရိကန်ကဖိအားပေးသွားမှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမ္မတကပြောဆိုလိုက်တာပါ။မချင်ချင်ညမယ်လို့ဆိုတဲ့အထက်မှာဘယ်ကဏ္ဍတွေကိုအရေးယူမှလဲဆိုတော့တော့ဒုသမ္မတကအသေးစိတ်ပြောဆိုမသွားပါဘူး။တော့ကိုရီးယားနိုင်ငံပျောင်ချန်မြို့ကစောစီအိုလံပစ်အားကစားပွဲမှာရှင်ပြိုင်မဲ့အမေရိကန်အသင်းကိုဦးဆောင်ပြီးတွားရောက်မဲ့အစီအစဉ်ပါဝင်ဒုသမ္မတပန်စာအရှိမြောက်အာရှတီတာကိုခီးထွက်နေတာဖြစ်ပါတယ်။အိုလံပစ်ပွဲတော်မှာအားကစားသမားတွေကိုအားပေးမှဖြစ်တယ်လို့ဒီချိန်ထဲမှာပဲအမေရိကန်ရဲ့မဟာမိတ်တွေနဲ့အတူရပ်တည်ပြီးကမ္ဘာမှာမြောက်ကိုရီးယားအာဏာရှင်အဆန်ဆုံးအပြည့်အစုံဖြစ်တယ်ဆိုတော့သတိပေးသွားမှဖြစ်ကြောင်းလဲအမေရိကန်ဒုသမ္မတကပြောဆိုခဲ့တာပါ။ ဟိုလံပပေါ်မှာတော့မြောက်ကိုရီးယားအားကစားသမားတို့လည်းပါဝင်ရှင်းပြိုင်မှာဖြစ်ပြီးတောင်ကိုရီးယားအသင်းနဲ့ပူးတွဲပြီးအလံတစ်ခုတည်းအောင်ချီတက်ချဖို့လည်းစီစဉ်ထားပါတယ်။အမေရိကန်ဒုသမ္မတကတော့အိုလံပစ်အားကစားပွဲရဲ့အမှားစကားနဲ့ပုံရိပ်တွေကိုမြောက်ကိုရီးယားကဝါရဖြန့်ချီလူယူလာမျိုးကိုလက်ခံမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။အမေရိကန်ရဲ့မဟာမိတ်ဂျပန်နိုင်ငံကိုအားပေးကြောင်းဒုသမ္မတကကတိပြုပြောကြားရမှာတော့အမေရိကန်စစ်တပ်ဟာဂျပန်နိုင်ငံလုံခြုံရေးအတွက်အကာအကွယ်ပေးသွားမှာဖြစ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်လို့နိုင်ငံအစိုးရတွေရဲ့မူဝါဒတွေကလည်းတစ်ထက်တည်းကြာကြောင်းပြောဆိုသွားခဲ့ပါတယ
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ရဲ့ညီမအနေနဲ့တောင်ကိုရီးယားမှာလုပ်တော့မဲ့ဆောင်းရာသီအိုလံပစ်ပွဲကိုတက်ဖို့ရှိနေပါတယ်။ဒီပတ်ထဲပြောင်းချမ်းမြို့မှာစတော့မဲ့ဒီအိုလံပစ်ပွဲအတွက်မြောက်ကိုရီးယားဆွေရပါတီအကြီးအကဲအဖွဲ့ဝင်လည်းဖြစ်တဲ့ဒီညီမကင်ဂျွန်ဂျုံဟာမြောက်ကိုရီးယားစစ်မြေကိုယ်စားလှယ်အဖွဲ့နဲ့အတူတပတ်ခါတောက်ကြနေမှာရောက်လာမယ်လို့တောင်ကိုရီးယားနိုင်ငံရဲ့ပြည်လဲပေါင်းစည်းဝင်ကြီးဌာနကဒီနေ့ထုတ်ပြောလိုက်ပါတယ်။မြောက်ကိုရီးယားရဲ့အဆောင်ရောင်ခေါင်းဆောင်ဖြစ်တဲ့လွှတ်တော်ကထာကင်ဂျွန်နမ်ဦးဆောင်မဲ့အစိုးရကိုယ်စားလှယ်အဖွဲ့ထဲမှာပါလာမဲ့ကင်ဂျွန်အန်ရဲ့ညီမဟာမြောက်ကိုရီးယားလူ့သမားပါတီထဲမှာအရေးပါတဲ့ယာတွေကိုယူထားသူပါ။ဒီမြောက်ကိုရီးယားကွန်မြူနစ်ပါတီရဲ့အဓိကဆုံးဖြတ်ချက်တွေချတဲ့ပေါ်လစ်ဘျူရိုမှာလှည့်ချအဖွဲ့ဝင်ဖြစ်သူမကိုအကိုကင်ဂျွန်အန်ကပြီးခဲ့တဲ့အောက်တိုဘာလကပဲယာတွေတိုးပြီးခံထားခဲ့တာပါ။ဒီကင်မီတာစုမင်းဆက်လို့အုပ်ချုပ်လာတဲ့မြောက်ကိုရီးယားကနေဒီအသက်20ကျော်30ခန့်အရွယ်ကင်မီတာစုဝင်တူတောင်ကိုရီးယားကိုထူးထူးခြားခြားဆေးလွှတ်လိုက်တာမို့ဆယ်စုနှစ်တွေချီအေးခဲလာခဲ့တဲ့ဒီတောင်မြောက်နှစ်နိုင်ငံဆက်ဆံရေးနဲ့ပြည်လည်ပေါင်းစည်းရေးလုပ်ငန်းစဉ်နှွေးထွေးလာဖို့လမ်းစာလို့မျှော်လင့်မှုတွေရှိနေပါတယ်။ဒါပေမဲ့ညီမကင်မြောင်ဂျောင်းအနေနဲ့သူ့ကိုကင်မြောင်အန်ကိုစာမေးခွန်းပြောတာဆွေးနွေးတာတွေလုပ်မလုပ်ကတော့မသိရသေးပါဘူးခင်ဗျာ။
ကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်မြန်မာအစီအစဉ်ရဲ့ပေါ်ထုံးနဲ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကြောင်မြန်ပြည်ကတိကျုံရတဲ့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကတာဝန်နေဒီကနေ့ဆွေးနွေးလေ့လာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုလည်း Net Hospital ပါဝင်တရုတ်လာအိုထိုင်းဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကတာဝန်နေဟာရခိုင်ပြည်နယ်မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုဆွေးနွေးခဲ့ကြပြီးမကြာသေးခင်ကပြည်ကတိကြောင့်ဒေသရင်းကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုလေ့လာခဲ့ကြတယ်လို့ဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီကနေ့အဟိုလာနောက်ပိုင်းမှာရခိုင်ပြည်နယ်မြောက်ပိုင်းကလွန်ရွေးကင်းစကန်30လောက်ကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုလွန်ရွေးတပ်ဖွဲ့တွေလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့ဒုက္ခသည်6သိန်းခွဲကျော်ရှိကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။ထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူထားပေမဲ့အကောင့်ထဲမဖွင့်နိုင်သေးပဲဖြစ်နေချိန်မှာပဲတပ်တမန်တွေတွားရောက်ခဲ့ကြတာလည်းဖြစ်ပါတယ်။ခိုင်ပြည်နယ်မြောက်ပိုင်းကပြည်ပကတွေအတွင်းလူခွင့်ရေးချုပ်ပေါမှုရဲ့အကြီးအကျယ်ကျူးလွန်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေနဲ့အတူနိုင်ငံကကစိုးရိမ်မကင်းတဲ့နေနဲ့ဆက်လက်ထွက်ပေါ်နေတာပါ။အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတမတ်ကြီးနီကီဟေးလီယာနဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ဗာတီကန်ကျောင်းတော်ရဲ့ကုလသမဂ္ဂဆိုင်ရာတမတ်ကြီးဘနာတီတိုအော်ဇာနဲ့နယူးယောက်မြို့မှာတွေ့ဆုံရမှာခိုင်ပြည်နယ်ရဲ့အချက်အလက်နဲ့ပတ်သက်လို့ဆွေးနွေးခဲ့ကြကြောင်းမနေ့တုန်းကပဲသတင်းထုတ်ပြန်ထားပါတယ်။ဒီမှာဆိုအနေနဲ့ပြစ်ခတ်ဖြစ်ရာဒေသကိုတော်ရောက်ခွင့်ပြုဖို့ဒုက္ခသည်တွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရဖို့တွေကိုလည်းဆွေးနွေးခဲ့ကြကြောင်းလည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်
။မြန်မာတပ်မတော်အတွက်ကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုဆိုင်ရာစစ်တမ်းကိုအိန္ဒိယနိုင်ငံကစပေးနေပါပြီ။အိန္ဒိယကြီးတဲ့ကိုယ်စားလှယ်အဖွဲ့အနေနဲ့နေပြည်တော်ကိုရောက်သွားပြီးမြန်မာတပ်မတော်သားအနည်းဆုံး30ကိုနှစ်ဖက်ကြားဒီနိုင်ငံကငြိမ်းချမ်းရေးထိန်းသိမ်းမှုစစ်ဆင်ရေးလှုပ်ဆောင်နိုင်ဖို့စွန့်ရင်မြင်တင်တန်းပေးမှာလို့ကြေညာချက်ထုတ်ပြောလိုက်ပါတယ်။အခုဖရိုင်လာ9ရက်နေ့ကနေ16ရက်နေ့ထိလုပ်မဲ့ဒီတနက်နေ့မှာမြန်မာတပ်မတော်အနေနဲ့မကြာခင်အနာဂတ်မှာရလာနိုင်တဲ့ဒီနိုင်ငံတကာငြိမ်းချမ်းရေးထိန်းသိမ်းမှုတပ်ဖွဲ့တွေထဲမှာဝင်းပါဝင်ထမ်းဆောင်နိုင်ရေးအတွက်ဒီလုပ်ငန်းအတွေ့အကြုံအများကြီးရှိထားတဲ့အိန္ဒိယကြီးတဲ့အရာရှိ၄ဦးကတင်တန်းပေးသွားမှာလို့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။မကြာခင်ကာလတွေထဲမှာပဲအခုလိုတင်တန်းပေးတာမျိုးလုပ်လာတာအခုဆို၄ချိန်ရှိသွားပြီးဒီတင်တန်းတွေဟာအိန္ဒိယမြန်မာအင်ဒီရှင်းနှစ်နိုင်ငံဆက်ဆံရေးမြင့်တင်မှုအထက်ကလုပ်ငန်းစဉ်တစ်ခုလည်းဖြစ်ပါတယ်။အိန္ဒိယကြီးတဲ့ရဲ့ဒီကြေညာချက်ထဲမှာပဲအိန္ဒိယနိုင်ငံဟာဒီကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းမှုတက်တွေထဲမှာနှစ်ပေါင်း80ကြာနီးပါးပါဝင်ခဲ့တဲ့ကြီးမားတဲ့အတွေ့အကြုံရှိထားတာကြောင့်နိုင်ငံတကာမှာအခုလို professional နိုင်ငံရေးမဆွတ်တဲ့စည်ရေးတက်တဲ့ကျွမ်းကျင်မှုတွေကိုမြန်မာတက်မတော်အတွက်မျှဝေသွားနိုင်မှာဖြစ်တယ်လို့ဆက်ပြောထားပါတယ်ခင်ဗျ
မြန်မာတမန်ကဝဲဦးစီးချုပ်ဗိုလ်ချုပ်မကြီးမင်းအောင်လည်းဟာစင်ကူနိုင်ငံမှာရောက်ရှိနေပြီးနိုင်ငံဆက်ပတ်ဆိုင်ရာဆက်ဆံရေးကိစ္စတွေကိုဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။မြန်မာတမန်အစင်းမြေရရှိပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးတွားရောက်ခဲ့တဲ့ခီးစဉ်တွင်ဗိုလ်ချုပ်မကြီးမင်းအောင်လည်းဟာစင်ကူနိုင်ငံကလေကြောင်းပြပွဲကိုတွားရောက်ကြည့်ရှုဖို့ရှိတယ်လို့စင်ကူတမန်ကဝဲဦးစီးချုပ်နဲ့လည်းတွေ့ဆုံဆွေးနွေးဖို့စီစဉ်ထားကြောင်းမြန်မာတမန်ကဝဲဦးစီးချုပ်ရုံးကသတင်းထုတ်ပြန်ထားတာပါ။အခြားတစ်ခါအကြီးဆုံးလေကြောင်းပြပွဲဖြစ်စင်ကူနိုင်ငံမှာဒီလ6ရက်နေ့ကနေ17ရက်နေ့ထိကျင်းပသွားမယ်လေကြောင်းပြပွဲကိုတော့လာမယ့်စနေနေ့တနင်္ဂနွေနေ့တွေမှာအများပြည်သူအတွက်ဖွင့်ပွင့်လှစ်သွားပေးသွားမှာဖြစ်ပါတယ်။စင်ကူနိုင်ငံမှာပဲကျင်းပနေတဲ့အရှေ့တော်အရှေ့နိုင်ငံများအသင်းအာဆီယံကာဝေးဝန်ကြီးတွေအစည်းအဝေးကိုလည်းမြန်မာနိုင်ငံကကာဝေးဝန်ကြီးဒုတိယဖွဲ့ချုပ်ကြီးဆင်ဝင်တက်ရောက်နေပါတယ်။အာဆီယံလက်ရာဥက္ကဋ္ဌဖြစ်စင်ကူမှာကျင်းပခဲ့တဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာတော့မြန်မာနိုင်ငံကမတူညီအခြေအနေတွေကြုံရတဲ့ရခိုင်ပြည်နယ်အရေးကိုလည်းထက်သွင်းဆွေးနွေးခဲ့ကြပါတယ်
။ SpaceX အာကာသစူးစမ်းရေးဆိုင်ရာပုဂ္ဂလိကကုမ္ပဏီကကမ္ဘာနဲ့အင်ကာချူပတ်လန်တဲ့ကိုလွှတ်တင်မဲ့သူ့ရဲ့အကြီးဆုံး Falcon Heavy ဒုံးပျံတဲ့မှာ Cherry Neon Tesla Roadster ကားကိုထည့်သွင်းလိုက်ပြီးမနေ့အင်ကာနေ့မှာလွှတ်တင်လိုက်ပါတယ်။အာကာသတွေကိုအရာဝတ္ထုတွေလွှတ်တင်ရမှာကုန်ကြမ်းစီတက်တာဖို့နဲ့နောက်ပိုင်းလူတွေကိုပါတခြားဂျူရီစီကုလို့ပို့ဖို့လုပ်တဲ့ဒီပုဂ္ဂလိကကုမ္ပဏီရဲ့နောက်ဆုံးကြိုးပမ်းမှုဖြစ်တဲ့ဒီလုံးဝဒီဒုံးပျံလွှတ်တင်မှုကို Florida ပြည်နယ် Kennedy အာကာသလေလံရေးစခန်းကနေပြစ်တင်ခဲ့တာပါ။တက်စလာကားတွေထုတ်လုပ်နေသူဒီ SpaceX ကုမ္ပဏီအမှုဆောင်ရာရှိချုပ် Elon Musk ကဒီ Falcon Heavy ဒုံးပျံကိုအခုလိုစမ်းသပ်လွှတ်တင်ဖို့နှစ်ပေါင်းများစွာအချိန်ယူပြင်ဆင်ခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ရာရှိချုပ် Musk ကဆက်ပြီးဒီဒုံးပျံကိုအစကလာဒါမှမဟုတ်အင်ကာချူကိုလူသားတွေလွှတ်တင်ဖို့စပြီးပုံစံထုတ်ခဲ့တာဖြစ်ပေမဲ့အခုတော့နှဆိုင်တဲ့အာကာသဟင်းလင်းတင်တဲ့စူးစမ်းရေးပစ္စည်းတွေလွှတ်တင်မဲ့ရင်ဖြစ်သုံးဖို့စဉ်းစားနေပြီလို့ဆိုပါတယ်။ဒီဒုံးပျံကို Florida ပြည်နယ်မှာရှိတဲ့ကန်နေဒီအာကာသလေလံရေးစခန်းကနေ1969ခုနှစ်တုန်းက NASA ကလွှတ်တင်တဲ့ပထမဆုံးလူသားလိုက်ပါသွားတဲ့လသွားရင်အပိုလို11ကိုလွှတ်တင်တဲ့နေရာကနေလွှတ်တင်ခဲ့တာဖြစ်ပါတယ်။ဒီဒုံးပျံမှာပါသွားတဲ့စက်ရုပ်ဒရိုင်ဘာကမောင်းပြီးကဘာမြေကြီးကိုပတ်မောင်းတာကိုတိုက်ရိုက်ကြည့်နိုင်ဖို့ဒီ Space Company က Live Video စီစဉ်ပေးထားပါတယ်။တကယ်တော့အလေးချိန်ကီလိုဂရမ်2တန်းကျော်ကိုတည်ဆောင်ပြီးအာကာသထဲပြစ်လွှတ်နိုင်ဖို့ဒီဒုံးပျံမှာအချိန်မြင့်ဆက်3လုံးနဲ့အင်ဂျင်28လုံးတပ်ဆင်ထားပါတယ်ခင်ဗျာ။
ထိုင်ဝမ်ကျွန်းမှာမနေ့ကအင်အားဖြင့်ငလင်တန်ခံခဲ့ရတွေကိုကယ်ဆယ်နိုင်မှုအပျက်စီးတွေကြားဒီကနေ့လဲဆက်လက်ရှာဖွေနေပါတယ်။ထိုင်ဝမ်ကျွန်းအရှိတ်ကကယ်ယူတန်းကလူရွေတစ်သိန်းလောက်ရှိတဲ့ဟွာလျံမြို့မှာမနေ့ညသကောင်ရဲ့အချိန်မတန်ခင်လှုပ်ခတ်ခဲ့တဲ့ပြင်းရ 6.4 ရှိတဲ့ငလင်ညောက်လူလေးဦးတည်ဆုံးပြီး225ယောက်တမနယ်လဲဒဏ်ရာရရှိခဲ့ကြတာပါ။
ကောလင်ဦးနဲ့ကိုဝင်းမင်းတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့သတင်းပုဒ်ကိုတင်ဆက်ပေးသင်ပါတယ်။အမေရိကန်ကွန်ဂရက်စ်လွှတ်တော်မှာအစိုးရအသုံးစီချပေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့သဘောတူညီမှုရဖို့အကြိတ်နဲ့ဆွေးနွေးလာကြပေမဲ့လေကလင်းငယ်ဘဝကလေးကအမေရိကန်ပြည်အောင်စုကိုတရားမဝင်ရောက်ရှိလာသူ1.8တန်းတရားဝင်နေထိုင်ခွင့်ရဖို့ကိစ္စနဲ့ပတ်သက်ပြီးတော့အင်္ဂါနေ့အထိသဘောတူညီမှုမရခဲ့ပါဘူး။အစိုးရယာယီအသုံးစီမကြခင်ကလေးကချမှတ်ထားပေးတာဟာလေလာမယ့်ကြာသပတေးနေ့မှာကုံဆုံးတော့မှာဖြစ်တာကြောင့်လွှတ်တော်အမတ်တွေကြားအကြိမ်နဲ့ဆွေးနွေးနေကြတဲ့အကြောင်း VOA သတင်းတောက် Catherine Gibson ပေးပို့တဲ့သတင်းကိုတော့ကိုအောင်ကပြပြပေးပါလိမ့်မယ်
။ American Congress လွှတ်တော်မှာအစိုးရအသုံးစီချပေးဖို့ကိစ္စအကြိမ်နဲ့ဆွေးနွေးနေချိန်မှာပဲမတိကျတဲ့အခြေအနေနဲ့ပတ်သက်ပြီးတော့သမ္မတ Trump ကအခုလိုပြောကြားလိုက်ပါတယ
်။ I'd love to see a shutdown.If we don't get this stuff
ကျွန်တော်တို့ညီနိုင်လို့မရဘူးဆိုရင်တော့အစိုးရရန်တရားတွေရက်ဆိုင်သွားတာကိုတွေ့ချင်ပါတယ
်။ဒါမှမဟုတ်လွှတ်တော်ကတင်ပြလာတဲ့အသုံးစိတ်သဘောတူညီချက်ကို Trump အနေနဲ့လက်မခံချင်တာမျိုးမရှိဘူးဆိုရင်တော့အစိုးရလုပ်ငန်းဆောင်တွေဆက်လက်ပတ်နိုင်မှာပါ။အိမ်ပြီးတော့ပြောခွင့်ရ Sarah Huckabee Sanders က
I don't think that we expect the budget deal to include
လူဝင်မှုကြီးကြပ်ရေးကိစ္စသဘောတူညီချက်ပါဝင်တဲ့အသုံးစိတ်မျိုးကျမတို့အနေနဲ့မျှော်လင့်နေတယ်လို့မထင်ပါဘူး။
အစိုးရရန်နေရာတွေရက်ဆိုင်သွားတာကိုမြင်လို့ရတဲ့ဆိုတဲ့ Trump ရဲ့ချင်းချောက်ပြောဆိုမှုအပေါ်အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကအခုလိုတုံ့ပြန်ပါတယ်
။ We had one Trump shutdown.
အစိုးရရန်နေရာတကြိမ်ရက်ဆိုင်ပြီးပါပြီ။သူကလွဲလို့ဘယ်သူမှအဲ့လိုထပ်မဖြစ်ချင်ကြပါဘူး
။ဒီတော့တွင်အင်မီရောအရာရှိချုပ် John Kelly ကလည်းခလိငယ်ဘွားကအမေရိကန်ပြည်အောင်စုကိုတရားမဝင်ရောက်ရှိလာကြတဲ့ Dreamers လို့ဆိုသူတွေဟာသူတို့တွေကိုယာယီနေထိုင်ခွင့်ပေးနိုင်မယ့်အစီအစဉ်အတွက်မှတ်ပုံတင်ဖို့ကြောက်နေတာဒါမှမဟုတ်အဲ့လိုမှတ်ပုံတင်ဖို့ပြင်းနေကြသူတွေလို့ပြောလိုက်ပါတယ်။ပါတီနှစ်ရက်ကအထက်လွှတ်တော်အမတ် Coons နဲ့ McCain တို့ရဲ့အဆိုပြုချက်အပေါ်လဲအင်မီရောကလက်မခံခဲ့တာကြောင့် Dreamers Day အတွက်အင်တိုင်းအားလိုက်ဆောင်ရွက်နေသူ Democrat အထက်လွှတ်တော်အမတ် Richard Darling က
This isn't just a looming humanitarian crisis.
ဒါလူသားချင်းစာရေးချက်တဲ့တာမှာကပဲစီးပွားရေးချက်တဲ့လည်းဖြစ်ပါတယ်
။ အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကနောင်တရင်ပတ်တွင်လူဝင်မှုကြီးကြပ်ရေးဆိုင်ရာသဘောတူညီချက်နဲ့ပတ်သက်ပြီးအကြိမ်နဲ့ဆွေးနွေးဖို့ဥပဒေကျန်တရအဆိုပြုမယ်ဆိုပြီးတော့ကြေညာပေးထားတာဟာလည်းအခွင့်အရေးတရအဖြစ်ရှိမြင်နိုင်ပါတယ်။ဒါပေမဲ့လည်းဒီအဆိုပြုချက်ကိုအင်ဘီရောကလက်ခံနိုင်မလားဆိုတာကတော့မသေးချာလောက်ပါဘူး။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan က
We will take a bill that the president supports. So we
Demra ga lakkhan nai me so pyu che myo go be chanaw ro ga lakkhan twa ma ba. Demra Trump ga le na setana tha pi pyu pyin pyaung le si si go lwet daw si po pi da ba. A ra ne patat pi lo be nyi nai swin nwe tin ma de.
In ga ni ma ro aw lwet daw ga ni ya yi aso ya thong se cha mat pe bo Democrat ne Republican ni ja tabor tu nyi mu ya ga ba de. Ai aso pyu che go po de hu ni ma a that lwet daw a twin swin nwe bo shi ni bi me le aso ya yan ya ri.ကြာသာရေးနေ့မှာနောက်တစ်ကြိမ်ရက်ဆိုင်မသွားခင်မှာလွှတ်တော်နှစ်ရက်အတွင်းအပိသက်သဘောတူညီမှုရမရဆိုတာကတော့မသေးသေးပါဘူး2019ခုနှစ်အောက်တိုဘာလကစလို့အစိုးရအသုံးစိတ်အားလုံးချမှတ်ပေးဖို့လိုပေမဲ့အခုချိန်အထိလွှတ်တော်တွင်ပါတီနှစ်ရက်လုံးကလွှတ်တော်အမတ်တွေကြားသဘောတူညီမှုမရနိုင်တာကြောင့်ယာယီအသုံးစိတ်ကို5ကြိမ်မြောက်ထပ်မံချမှတ်ပေးဖို့ကြိုးစားနေကြပါတယ်ခင်ဗျာ
ကောအန်တဆက်ပေးထားတာဖြစ်ပါတယ်ခုဒီခါမှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုဆွစ်ဇာလန်တပ်မတ်တောင်းရောက်တဲ့အကြောင်းကိုတင်ဆက်ပေးချင်ပါတယ်ရိုဟင်ဂျာပြည်သူနာဖြေရှင်းနိုင်ရေးအတွက်ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကော်ဖီယာနန်ကော်မရှင်ရဲ့အကြံပြုချက်တွေကိုအပြေးအဝအကောင်အထည်ဖော်ဖို့ထောက်ခံတယ်လို့ဆွစ်ဇာလန်တပ်မတ်ကပြောကြားလိုက်ပါတယ်ရိုဟင်ဂျာအကျပ်အတည်းပြည်လည်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံအနေနဲ့မြန်မာနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါဆွေးနွေးဆောင်ရွက်နေတယ်လို့လည်းတပ်မတ်အလန်ဘက်စီကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေစီကိုအင်္ဂါနေ့တုန်းကတွားရောက်ဆင်မှာသူကအခုလိုပြောကြားခဲ့ရလဲဖြစ်ပါတယ်။ပြည်စုံကတော့မဆုမြေမုံကဆက်ပြီးတော့တင်ဆက်ပေးပါမယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာခရီးနဲ့ရောက်နေတဲ့ဆွစ်ဇာလန်သမ္မတအဲလန်ဘက်စီဟာအင်္ဂါနေ့တုန်းကကော့ဆက်စ်ဘဇားခရိုင်ထဲမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ရိုဟင်ဂျာပြည်သနာကိုဖြည့်ဆင်းနိုင်ရေးအတွက်မစ္စတာကိုဖီယာနန်ကော်မရှင်ရဲ့အစိုးရခံစားရဲကအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်နိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကထောက်ခံကြောင်းနဲ့ရိုဟင်ဂျာတွေဘေးကင်းစွာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်သွားနိုင်ဖို့အရေးကြီးတယ်လို့သမ္မတဘက်စီကအခုလိုပြောကြားခဲ့ပါတယ်
။ The agreements on repatriation between Bangladesh and Myanmar is a positive step towards a solution of the current crisis and it will be
လက်ရှိပြဿနာကိုအဖြေရှာရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အကြမ်းမှာနေရပြန်ပွေရေးသဘောတူညီမှုရရှိထားတာဟာအပြုသဘောဆောင်တဲ့ခြေလှမ်းဖြစ်ပါတယ်။ပြန်သွားရသူအလုံးဟာကိုယ့်သဘောနဲ့ကိုပြန်ကြတဲ့သူတွေဖြစ်ဖို့လုံလုံချုံချုံစီးဖို့တိတ်ခါစီစီပြန်သွားနိုင်ကြဖို့ကအရေးကြီးပါတယ်။ကိုဖီအန်နိုင်ဦးဆောင်ရေးသားခဲ့တဲ့အစီရင်ခံစာပါအကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပို့ဖို့အတွက်ဆွစ်ဇာလန်နိုင်ငံကတောင်းဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာကြမဲ့သူတွေအတွက်အဆင်ပြေတဲ့ပတ်ဝန်းကျင်မျိုးရရှိစေဖို့အတွက်မြန်မာနိုင်ငံမှာရှိတဲ့ဆွစ်ဇာလန်တန်ရုံးကလည်းအထောက်ကျူပတ်နေပါတယ်။ဒါပေမဲ့ရေရှည်အဖြေရဖို့အတွက်တော့အချိန်ပေးရမှာဖြစ်ပါတယ်။
2019ခုနှစ်ဩဂတ်လ24ရက်နေ့ကထုတ်ပြန်ခဲ့တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အစီရင်ခံစာပါအကြံပြုချက်တွေမှာရခိုင်ပြည်နယ်ထဲကရခိုင်နဲ့မွတ်စလင်အတိုင်းအဝိုင်းတွေကြားနောက်ထပ်အကြမ်းဖက်မှုတွေမဖြစ်အောင်ရေရှည်ငြင်းငြင်းချမ်းချမ်းနဲ့တဟဆာကြဖြစ်စွာနေထိုင်နိုင်ကြအောင်လို့အကြံပြုထားတာပါရခိုင်ပြည်နယ်ထဲမှာရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေဟာအန္တရာယ်ကြီးမားပြီးအရေးပေါ်ဆောင်ရွက်မှုတွေလိုအပ်နေတယ်လို့လည်းကော်မရှင်ကထောက်ပြခဲ့ပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့အကြံပြုအချက်အစီရင်ခံစာရဲကအချက်တွေကိုလက်တွေ့အခြေအနေပေါ်မူတည်ပြီးတော့အပြည့်စုံဆုံးအမြန်ဆုံးအကောင့်ထဲပေါ်နိုင်ဖို့စဉ်းစားဆောင်ရွက်သွားမယ်လို့မြန်မာအစိုးရကလည်းတုံ့ပြန်ထားပါတယ်။အဲ့ဒီအစီရင်ခံစာထုတ်ပြန်ခဲ့ပြီးနိုင်ပိုင်းအကြမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကိုအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေရဲ့အနေဖြင့်ရှင်းလင်းမှုတွေအတွင်းမှာရိုဟင်ဂျာတိမ့်နဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားခဲ့ကြပါတယ်။ကုလသမဂ္ဂရဲ့ကိန်းဂဏန်းတွေအရဘင်္ဂလားဒေ့ရှ်ဘက်ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်6သိန်းခွဲကျော်ရှိတယ်လို့ဆိုပါတယ်။အဲ့ဒီသူတွေဘေးကင်းစွာပြန်သွားနိုင်ရေးအတွက်ဆွစ်ဇာလန်နိုင်ငံကကူညီဆောင်ရွက်နေတယ်လို့ဆွစ်ဇာလန်သမ္မတကပြောပါတယ်
။ We are working with Bangladesh but also with Myanmar and we are also in contact with Myanmar to address this issue.
ဆွစ်ဇာလန်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောမြန်မာနိုင်ငံနဲ့ပါအတူလက်တွဲဆောင်ရွက်နေပါတယ်။ပြဿနာကိုအဖြေရှာနိုင်ဖို့မြန်မာနဲ့လည်းဆွေးနွေးမှုတွေရှိနေပါတယ်။အခုဆိုရင်နေရပြန်ရေးအတွက်သဘောတူညီချက်ရရှိထားပြီးပါပြီ။သူတို့တွေရဲ့လူကုန်သိက္ခာကိုလေးစားလိုက်နာပြီးသဘောတူညီချက်တွေကိုအကောင့်ထဲပို့ဖို့လိုပါတယ်။ကျွန်တော်အရင်ပြောခဲ့သလိုပါပဲပြန်သွားကြသူတွေဟာလူလူလာလာပြန်ကျင်သူတွေဖြစ်ရမယ်။ဘေးကင်းလူညုံမှုရှိရပါလိမ့်မယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရှိနေကြတဲ့ဒုက္ခသည်တွေကိုအကူအညီပေးနေကြတဲ့အဖွဲ့အစည်းတွေကိုဦးစားပေးပံ့ပိုးကူညီဖို့အတွက်ကိုလည်းသမရအယ်လန်ဘက်စီကအခုလိုဆိုခဲ့ပါတယ်
We are facing and you are facing here and the people working here are facing a situation with urgent needs urgent needs
ခင်ဗျားတို့ရောကျွန်တော်တို့ရောဒီမှာအလုပ်လုပ်နေကြသူတွေအလုံးရောအရေးပေါ်လူအချက်တွေနဲ့ရင်ဆိုင်နေကြရပါတယ်မလွယ်ကူတဲ့အခြေအနေတွေမှာလူပေါင်းတစ်သန်းလောက်နေထိုင်ကြရတာကိုစီမံခန့်ခွဲဖို့ဆိုတာမလွယ်လှပါဘူးမကြခင်မှာမုတ်တုံရပြည်ကြားရလာတော့မှာပါဒါကြောင့်ဒီမှာကုနီထောက်ပံ့နေကြတဲ့အဖွဲ့တွေကိုပံ့ပိုးနိုင်ဖို့အရေးပေါ်ဦးစားပေးရမှာဖြစ်ပါတယ်စာနာရေးခါပိုင်းဆိုင်ရာအထောက်ပံ့ပေးနေတဲ့အဖွဲ့တွေကျန်းမာရေးစောင့်ရှောက်မှုပေးနေတဲ့အဖွဲ့တွေကိုကုနီပေးနိုင်ဖို့ကအရေးကြီးပါတယ်အဲ့တချိန်ထဲမှာပဲနေရပြန်ပူရေးသဘောတူညီချက်ကိုဘယ်လိုအကောင့်ထဲဖော်နိုင်မလဲဆိုတာကိုလည်းစဉ်းစားကြရမှာပ
ါဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်တွေကူညီရေးအတွက်ဒေါ်လာ12တန်းကျော်လောက်နဲ့ညီမျှတဲ့ Swiss franc 12တန်းထောက်ပံ့မယ်လို့လည်းဆွစ်ဇာလန်သမ္မတကကြေညာခဲ့ပါတယ်2019ခုနှစ်ဩဂတ်စ်လနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ရောက်လာတဲ့မွတ်စလင်တွေကိုပြန်လည်လက်ခံရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားပြီးခဲ့တဲ့နိုဝင်ဘာလကသဘောတူညီခဲ့ကြပါတယ်2018ခုနှစ်ဇန်နဝါရီလကုန်ပိုင်းမှာဒုက္ခသည်တွေကိုစတင်လက်ခံဖို့မြန်မာအစိုးရဘက်ကပြင်ဆင်ထားပေမဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကရေရှည်လုံခြုံရေးအာမခံချက်ဘဝအာမခံချက်တွေမရှိတဲ့အတွက်လို့ဆိုပြီးပြန်မလာကြပါဘူးမြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လည်လက်ခံရေးကိုဆက်လက်ဆောင်ရွက်နေတယ်လို့ဆိုပြီးရန်ကုန်အခြေစိုက်အိမ်နီးချင်းနိုင်ငံတန်ယုံတွေကတန်တမန်တွေကုလသမဂ္ဂဒေသဆိုင်ရာရုံးယာယီတာဝန်ခံနဲ့ဖြိပသတင်းတောက်တချို့ကိုအင်္ဂါနေ့တုန်းကမောင်တော်ခရိုင်တွေကဒုက္ခတွေပြန်လည်လက်ခံမဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ရှင်
။မဆုပြတ်မွန်တင်ဆက်ပေးထားတာဖြစ်ပါတယ်။အခုတစ်ခါမှာတော့တိုင်းရင်းသတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ကချင်ပြည်နယ်ဘက်မှာလက်နက်ကင်တိုင်းရင်းသားအဖွဲ့ကဖမ်းဆီးထားတဲ့လီစုတိုင်းရင်းသား28ယောက်ကိုပြန်လွှတ်ပေးဖို့လီစုမျိုးသားဖွဲ့မျိုးတိုးတက်ရေးပါတီတွေကနေတောင်းဆိုနေပေမဲ့လည်းဒီကနေ့အထိတော့ပြန်လည်လွတ်မြောက်လာတာမရှိသေးပါဘူး။ဖမ်းဆီးခံရသူတွေဟာကချင်လွတ်လပ်ရေးတပ်မတော်ကနေတာဝန်ထမ်းဆောင်မှုခေါ်တာဖြစ်ကြောင်း KIU ဘက်ကပြောပါတယ်။ဒါပြင်စီးအခြေအနေအရမြကြီးနားဆွန်ပရာပုံပူတာအိုလမ်းပေါ်ကတရား20နဲ့လမ်းတွေကို KIO ကဖျက်ဆီးခဲ့တယ်လို့ပူတာအိုဒေသခံတွေအတွက်လမ်းပန်းဆက်သွယ်ရေးနဲ့ကုန်စည်စည်းစိမ်ရေးမှာအခက်တွေ့နေရတဲ့အခြေအနေဖြစ်နေပါတယ်။ဒီအခြေအနေတွေကိုထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကတင်ဆက်ထားပါတယ်
။ဟုတ်ကဲ့ပါ။ကချင်းပြည်နယ်ပူတာအိုနဲ့ချီဝင်မြို့နယ်ထဲကလီစုတိုင်းဒေသ28ယောက်ကို KIO ကချင်းလွတ်လပ်ရေးအဖွဲ့ကနေဖမ်းဆီးသွားတဲ့ကိစ္စနဲ့ပတ်သက်ပြီးKIO ရုံးလေးကိုသိမ်းပြထားပေမဲ့အကြောင်းဆူးချလာတာမရှိဘူးလို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးစီဖာလာလူကပြောပါတယ
်ကျွန်တော်တို့မနေ့ကတော့သဘောထားထုတ်ပြန်ချက်ထုတ်လိုက်တဲ့နောက်ပိုင်းကေဌာနချုပ်ကိုကျွန်တော်တို့စာတော့ပို့ထားပါတယ်ခင်ဗျာအခုထိတော့ဘာမှဆူးချမှုရှိသေးဘူးဒီဝါသားဆိုရင်ကျွန်တော်တို့ပူတော်ဦးက5ဦးပါမယ်မချင်းနာရွှေဆက်က12ဦးပါမယ်ခင်ဗျာဝိုင်းမော်မခေါ်ရောင်က2ဦး28ရက်နဲ့ဖားနဲ့ခွန်ရက်ကတော့မချင်းနာချက်ပေါင်ချန်ကဖြစ်တယ်ချစ်ဖွေဖက်တစ်ဖက်ကမှဖောင်းသွားတာသူတွေကတော့ဒီစုတွေကအရင်ရတယ်လို့ဖန်ဆီးပြီးတော့စစ်သားလုပ်ခိုင်းတာတို့တကယ်ရှိနေပါလေခင်ဗျာ
လီစုတိုင်းသားတွေကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့နဲ့28ရက်နေ့တွင်မှာ KIA ကချင်းလွတ်လပ်ရေးတပ်မတော်ဘက်ကဖမ်းဆီးသွားတာဖြစ်ပြီးတရင်ဆန္ဒမရရှိသေးဘူးလို့ဦးစီဘာလာလူကပြောပါတယ်ဒီလိုဖမ်းဆီးမှုနဲ့ပတ်သက်လို့ကချင်းလွတ်လပ်ရေးဖွဲ့ KIU ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုရှင်းလင်းချက်ပေးပါတယ
်ဒီစုတွေအားနဲ့ကျွန်တော်တို့ကချင်းပြည်ခင်ဗျာကချင်းတိုင်းသားပါကျွန်တော်တို့ရဲ့ဒေါ်လာမျိုးတာဝန်တွေကိုထမ်းဆောင်ပေးကြတော့အားလုံးကတာဝန်ရှိကြတယ်တာဝန်ထမ်းဆောင်ဖို့ကိုလည်းလုပ်တာဖြစ်ကြတယ်လူငယ်တွေကျန်းမာတဲ့ဒီရဲရောက်တဲ့ကျွန်တော်တို့အတိုင်းတိုင်းနာတာဝန်တွေကိုထမ်းဆောင်ပေးကြတော့လည်းမြင်ထားတာရှိပါတယ်
ကချင်ပြည်နယ်အတွင်းမှာလီစုရှမ်းလီစတဲ့လူမျိုးစုတွေအပေါ်မှာလူသစ်ဆုဆောင်လာတွေမကြာခဏဖြစ်ပွားလေးရှိပါတယ် KIA ကနေအသိအရမဖမ်းဆီးခေါ်ဆောင်ခံစားရတဲ့လူတွေကိုအများဆုံးပြန်လွှတ်ပေးဖို့နဲ့ငြိမ်းချမ်းရေးရရှိရေးအတွက်သက်ဆိုင်ရာဖွဲ့စည်းတွေကိုအများဆုံးတွိတ်ဆုံညှိနှိုင်းဖြေရှာဖို့လီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီကနေသတင်းလိုက်နှိပ်မှာကြေညာချက်ထုတ်ပြန်ထားပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့မှာကချင်ပြည်နယ်မြကြီးနားဆွန်ပရာပုံပူရာအိုလမ်းပေါ်ကသဒ္ဒါနှစင်းကို KIA ကနေဖျက်ဆီးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ KIU ရဲ့ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကအခုလိုပြောပါတယ်။
ကိုချင်းမှာသူ့ရဲ့ပြည်မာရဲ့အမြထားဖြစ်နေတာအဲဒီစုရေးကိုပြန်တုံးတက်ကြည့်တော့ကျေရီကတိုးထင်းမှာရှိနေတယ် 一旦七千年嘛，这么多不干的，哪能嘛？地区也那个，哪能带的了？就说就是一江出门的呀，怎么？人家地区贵呀的，你拿的南疆的，吃到的这个多喝呢，南的大的也吃来了，就罢了。
苏木拉布布拉乌拉玛博卡，自然的生产 CV， 南边巴鲁布拉乌提拉卡牛段，南边三段人呢，公司四十一嘛，开最牛的路，你就苏木拉布苏都在一巴地呀，乌沙乌西巴拉路噶叫嘛嘞？
你哪是那些？不知道我开业。在最焦虑到焦虑下的，这空地到平常是那么一片的，这天然那边起来对。再加上就那种公司新生路接到多没，那么实在多了不接到多嘞。哎，这就那种不知道啊，所以啊，你们进啊，第二百个人，三那一看，如果多少啊，啥东西啊啥，你我们这种在心里啊嘞，天不接巴嘞，啥东西嘞，啥么子人民多嘞，啥到公司里嘞，啥么子人民多嘞，到你都快要留下来跟
你。你今那个嘞，不知道我是满天下叫挂微信的南疆话，不知道我对咱也公司股权转了一段，自家总部里啊的去吧嘞。လက်ရှိကချင်ပြည်နယ်စွန်ဘရာပူမန်စီမြကြီးနားမိုးကောင်တနိုင်းမြို့နယ်ဒေသတွေမှာမြန်မာသမ္မတော်နဲ့ KIA ကချင်လွတ်လပ်ရေးဖွဲ့တို့ကြားတိုက်ပွဲတွေရက်စက်ဆုံးစလို့ဖြစ်ပွားနေပါတယ်။မနေ့ကတနိုင်းဘက်မှာတိုက်ပွဲဖြစ်ပွားခဲ့လို့တနိုင်းမော်လုတ်သားသထောင်ခန့်ဟာပြန်မထွက်နိုင်သေးပဲပြိမိနေစေလို့ကချင်လူမှုအဖွဲ့အစည်းဖောင်ဒေးရှင်းကဥစော်ချက်ကပြောပါတယ
်။နောက်ဆုံးအခြေအနေကတထောင်ဝန်းကျင်ကပြိမိနေသေးတယ်။ဒါမှရခိုင်ကမရှိတော့တာတို့ကလူစားရတဲ့အခြေအနေကိုပြောတယ်
။စီရီပရိပခါလူဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာသမ္မတော်နဲ့ KIU တို့ရဲ့ဖမ်းဆီးမှုအပါအဝင်လူကိုရေးချိုးပေါမှုတွေမကြာခဏဖြစ်ပွားလို့ရှိပါတယ်။ KIU ဟာ UWSA ဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ရဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်ဖြစ်သလို NCA လမ်းကြောင်းကိုလက်မခံနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။ကိုနိုင်ကိုရင်တင်ဆက်ပေးထားတာဖြစ်ပါတယ်။ VOA ကနေဗုဒ္ဓဦးနေနေ့ကင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒေါက်တာရှင်များရှင်မကြာခင်မှာတင်ဆက်ပေးမယ်။ VOA American တန်ညဘက်9နာရီနေ့စနေနေ့အထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥတော်စံတားရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားကစားကဏ္ဍအစားတွေကိုလည်းနားဆင်ကြပါပါရှင်။ခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတင်ကြကိုကိုအောင်လေးဦးကကြည်ညာပေးပါမယ
်။မြန်မာပြည်သူ့ရဲ့လူဝင်မှုကြီးကြပ်ရေးစီစဉ်တွေကိုတင်းကျပ်ဖို့ဥပဒေရေးအမှတ်တွေသဘောတူညီချက်မရနိုင်မှုဆိုရင်အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အရေးကျိုးစုံမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။လူဝင်မှုကြီးကြပ်ရေးဥပဒေရဲ့အားနည်းချက်တွေကိုမပြင်ဆင်နိုင်ရင်နိုင်ငံတွင်းကိုလူသတ်မဲ့သူတွေဝင်ခွင့်ပြုရရောက်တာကြောင့်မပြင်ဆင်နိုင်မဲ့အတူအစိုးရလုပ်ငန်းတွေရပ်ထားတာကမှကောင်းသေးတယ်လို့လွန်ကျွေးတပ်ဖွဲ့ရင်းနဲ့အင်ပီရိုမှာမနေ့ကဆွေးနွေးရမှာသမ္မတကပြောဆိုလိုက်တာပါ။အမေရိကန်ရဲ့အစိုးရလုပ်ငန်းတွေနောက်တစ်ချိန်ရပ်ဆိုင်မဲ့အရေးရှောင်ရှားနိုင်မှုအတုံးစီမူချမ်းတစ်ချက်ကိုထက်လွတ်တော်မှာဒီကနေ့ဆွေးနွေးဖို့ရှိနေပါတယ်။လက်ထောက်မှာတော့လူများစု Republican တွေနဲ့လူနည်းစု Democrat ကိုယ်စားလှယ်ကြကောက်ကွယ်အတုံးစီနဲ့ပတ်သက်လို့အကြီးအကျယ်သဘောထားကွဲလွဲနေကြတာပါ။မြောက်ကိုရီးယားပေါ်အမေရိကန်ပြည်သူ့ကအပြင်းထန်ဆုံးစီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်မဲ့အစီအစဉ်ကိုမချခင်ကြေညာမှာဖြစ်တဲ့ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားကနျူကလ িয়ার နဲ့ပတ်တင်းတဲ့ missile တုံးအစီအစဉ်တွေကိုအပြစ်ဒဏ်ဆွလုပ်တဲ့အထိအမေရိကန်ကဖိအားပေးဆောင်မှာဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေးနဲ့တွေ့ဆုံပြီးမှပဲအမေရိကန်ဒုသမ္မတကပြောဆိုလိုက်ကြပါ။မချခင်ကြေညာမယ်လို့ဆိုတဲ့အထက်မှာဘယ်ကဏ္ဍတွေကိုအရေးယူမှလဲဆိုတာကိုတော့ဒုသမ္မတကအသေးစိတ်ပြောဆိုသွားတာမျိုးမရှိခဲ့ပါဘူး။တချို့ပြည်ပြစ်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်ကိုမြန်မာနိုင်ငံမှာရှိနေကြတဲ့ကုလသမဂ္ဂနဲ့အာရှနိုင်ငံတွေကတာဝန်တွေတွားရောက်လည်လာကြပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုစဲ Net OSP ပါဝင်တရုတ်လာအိုထိုင်းဘင်္ဂလားဒေ့ရှ်နဲ့စင်ကာပူနိုင်ငံကတာဝန်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကတောင်ပြိုလက်ဝဲမြို့ကိုမနေ့တုန်းကပဲတွားရောက်ခဲ့ကြပြီးမကြာသေးငါပြည်ခတ်တွေကြောင့်ဒီသတင်းကထွက်ပြေးလာတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံမဲ့လုပ်ငန်းတွေကိုကြီးရှုခဲ့ကြသလိုဒုက္ခသည်တွေနဲ့လည်းတွေ့ဆုံခဲ့တာပါ။ဒီချိန်ထဲမှာပဲအမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ချင်းနီကီဟေးလီကလည်းကတ္တလခရီးရန်တန်တာပိုင်းဗတိကန်ကျောင်းတွင်ကုလသမဂ္ဂဆရာတမချင်းနဲ့မနေ့ကတွေ့ဆုံပြီးရခိုင်ရေးဆွေးနွေးခဲ့ပါတယ်
။သတင်းကြီးချုပ်ကိုကွာသိန်းကကြေညာပေးခဲ့တာပါ။ဒီနေ့နေ့တွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုညာဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alfredo ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ View American တန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစတိုင်းအထိ line to meter 32.40 နဲ့48တို့ကနေတိုက်ဖိုင်လာစင်နိုင်ပါတယ်။ဒါပြင်ရုပ်မြင်သံကြားစီစဉ်တွေကိုလည်းည9:00နာရီမှာ Asian 77ကနေတိုက်ရိုက်ကြည့်ရှုနိုင်ပါတယ်။တော်တာရှင်ပေါင်းကိုထူပဲကျေးဇူးပါတယ်ကျေးမွှန်းလင်းကြပါစီရှင
This program has come to you from the Voice of America, Washington.
Thank you.